စကိုင်းတိုင်းကနီမြို့နယ်ထဲမှာတော့ဆေးရည်ရည်ဘော်ကနေပြီးတော့ကမ်းနေပေါ်မှာရှိတဲ့ရွာတွေကိုလက်နက်ကြီးတွေနဲ့လှမ်းပြီးတော့ပစ်နေတဲ့တရင်နန်းလောင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်မုံကိုဖောင်းဆိုင်ဘက်ကတိုက်ပွဲတရင်ကိုဆက်ပြီးတင်ပြပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုမြို့ရဲ့အရှိတ်ဘက်ဖောင်းဆိုင်ဒေသမှာတော့စစ်ကောင်စီတပ်နဲ့ကိုကန့်တိုင်းရင်းသားလက်နက်ကိုင်တပ် MNDAA အဖွဲ့တို့ကြားမှာစနေနေ့ညကလေးကစပြီးတော့တိုက်ပွဲဖြစ်နေပါတယ်တနင်္ဂနွေနေ့ကလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ဒါပေမဲ့ဒီကနေ့တနင်္လာနေ့မှာတော့တိုက်ပွဲကအနည်းငယ်ငြိမ်သက်နေပါတယ်ဒါပေမဲ့လက်နက်ကြီးနဲ့ပစ်ခတ်တန်းတွေကိုကြိုးစားကြိုးစားကြားနေရတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကလာတဲ့မုံကိုဖောင်းဆိုင်ဘက်ကတိုက်ပွဲတွေကိုအောင်မြတ်သူပြောပြပေးပါရှင
်စစ်ကောင်စီနဲ့တရုတ်နယ်စပ်အခြေစိုက်တိုင်းသောလက်နက်ငယ်အဖွဲ့၆ဖွဲ့ဟာရှမ်းပြည်နယ်ရှေ့ပိုင်းမိုင်းလာမြို့မှာငင်းငင်းကြီးကျမကြီးနဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေဆွေးနွေးခဲ့ပေမဲ့မုံကိုဖောင်းဆိုင်ဒေသဘက်မှာတော့စစ်ကောင်စီနဲ့ MNDAA ကိုဝန်တပ်ဖွဲ့တွေအကြားတိုက်ပွဲတွေရောကြမသွားပဲဆက်လက်ပြင်းထန်နေပါတယ်။မုံကိုဒေသခံတွေကပြီးခဲ့တဲ့စနေတနင်္ဂနွေဘောင်းဆိုင်ဘက်မှာတိုက်ပွဲတွေဆက်တိုက်ဖြစ်နေတဲ့အကြောင်းကို VOA ကိုအခုလိုပြောပါတယ်
။ဘောင်းဆိုင်ဘက်မှာကအနည်းငယ်10နာရီ7နာရီလောက်ပါဆိုအဲ့မှာဆက်ဖြစ်လာခဲ့သူက။တညလုံးပေါ့တညလုံးပြည်မနေ့ကလေးလုံးပေါ့အဲ့ဒီပေါ့။လက်လက်ကြီးပုံရတာပေါ့ဗျာ။လေကြောင်းတော့မတွေ့ဘူးဗျာ။ဒီနေ့ကတော့လက်လက်ကြီးတစ်ခါတည်းပဲကြာတာပေါ့နော်။
စနေနေ့ကမုံကိုမြို့နယ်ဘက်ကဗန်မော်ရွာကအမျိုးသမီးတူလက်နက်ကြီးထိမှန်ကြောင်းသတင်းကြေထွက်ပေါ်ခဲ့ပေမဲ့မုံကိုဒေသခံကသူမကြားသည့်ကြောင်းကိုအခုလိုပြောပါရယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဂွန်မင်းထွန်းကတော့တနင်္လာနေ့ကအနည်းဆုံးတက်ပွဲနှစ်ကြိမ်ဖြစ်ခဲ့ကြောင်းနဲ့သူတို့ဘက်ကထိခိုက်ဒဏ်ရာရရှိတာရှိကြောင်းအခုလိုပြောပါရယ်ဒီ
တက်ပါဒီတင်းမှာမသိသေးနေ့ကလည်းရှိတယ်မုံကိုဆောင်းပါတယ်မှာတော့နေ့ရက်လည်းမနေ့ပိုင်းမှာတည်းငါးပိုင်းမှာတည်းနဲ့ကျွန်တော်တို့မုံကိုဖောင်းဆိုင်ထဲမှာမင်းရဲ့ကြည့်ရတဲ့လောက်မှာကျွန်တော်တို့တိုက်ပွဲဖြစ်ပါလို့ရှိတယ်။နောက်ကြတော့အဲဒီမုံကိုဖောင်းဆိုင်ထဲတဲ့ဖောင်းဆိုင်ရမှာရှိတဲ့ကျွန်တော်တို့တမတော်အခန်းကိုနောက်ဆုံးပြတ်ခဲ့တဲ့ဖြစ်ဖြစ်တစ်ခုပေါ့မင်းရဲ့ခွန်လာလောက်မှာရှိတယ်။အဲဒီအခုတော့ရှိတယ်။ကျွန်တော်တို့ရတဲ့ကြံရမှုရှိပါလိမ့်ကြ
။စကူနေတဲ့ပွဲမှာစစ်ကောင်စီဘက်က80လောက်ကြားဆုံနိုင်ကြောင်းနဲ့စစ်ဒီအင်အားတွေထပ်မံဖြည့်တင်းနေတာကြောင့်တိုက်ပွဲတွေပုံမပြင်းထန်လာတဲ့ကြောင်းလဲကိုကန်တပ်ဖွဲ့တွေကခတ်မှန်းထားပါတယ်။တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ MNDAA ကိုကန်အဖွဲ့ UWSA ဝ NDAA မိုင်းလာ SSA ရှမ်းပြည်တပ်မတော်မြောက်ပိုင်း TNLA တန်းပလောင် AA ရခိုင်စတဲ့အဖွဲ့၆ဖွဲ့နဲ့စစ်ကောင်စီတို့ကဒီဇင်ဘာလ15ရက်နဲ့16ရက်နေ့မှာမိုင်းလာမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီလိုဆွေးနွေးရတဲ့နေ့ရက်တွေမှာလဲကိုကန်တပ်ဖွဲ့တွေရဲ့ချန်ချင်းတန်းစခန်းကိုစစ်ရဲရင်နဲ့ဘုံကျဲပစ်ခတ်တိုက်ခဲ့ခဲ့သလိုမန်ယန်စကန်းကိုလည်းလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြအောင်ကိုကန်တပ်ဖွဲ့ကသတင်းထုတ်ပြန်လာပါတယ်။ဒီဇင်ဘာလ19ရက်နေ့မှာတော့ကိုကန်အဖွဲ့ရဲ့မန်ယန်စကန်းကိုစစ်ကောင်စီတပ်ကလက်နက်ကြီးကြီးထောင်နဲ့ချီပစ်ခတ်ပြီးတော့ကိုကြိတ်တိုင်ထိုးစစ်ဆင်တိုက်ခတ်ခဲ့ကြအောင်နဲ့တိုက်ရင်နဲ့လည်းနှစ်ကြိမ်လာရောက်ပစ်ခတ်ခဲ့ကြအောင်ဒီဇင်ဘာလ20ရက်နေ့မှာကိုကန်အဖွဲ့ကသတင်းထုတ်ပြန်ပါတယ်။ပန်ဆိုင်ချူကုတ်မိုးကုံဖောင်းဆိုင်ဒေသဘက်မှာဇူလိုင်လ3ရက်ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတော့ဒေသခံပြည်သူ2000ကျော်ကနေရဲဆုံးခွာတိမ်းရှောင်နေရတယ်လို့လက်နက်ကြီးထိမှန်တာနဲ့မိုင်းနှိမ့်တာကြောင့်အရက်သား10ဦးထက်မနည်းသေဆုံးခဲ့ပါဗျာ။